ရခိုင်ပြည်နယ်ကရိုဟင်ဂျာအတိုင်းဝိုင်းပေါ်မှာလူခွင့်ချိုးဖောက်မှုတွေကြေကြေပြန့်ပြန့်ဖြစ်ပေါ်နေပြီးတော့လူမျိုးတုံးတက်ဖြစ်မှုအထိကျူးလွန်နေရတဲ့ဆိုတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကလူမျိုးတုံးတက်ဖြစ်တာမရှိဘူးလို့ညင်းဆိုမဲ့အစားဒီသတင်းတွေမှန်မှန်မှန်စုံစမ်းစစ်ဆေးသွားမယ်လို့ပြောတဲ့အကြောင်းကိုမြမကြီးလေးလာနေတဲ့လူခွင့်ရေးအကဲခတ်ပုဂ္ဂိုလ်ကထောက်ပြလိုက်ပါတယ်။ဒီကြောင်းပြည်စုံကိုဒေါခင်ဆိုဝင်းကဆက်ပြီးပြောပြပေးပါမယ်
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမနစ်ကအောက်တိုဘာလကစပြီးဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုတွေနောက်ပိုင်းနယ်မြေရှင်းလင်းရေးစစ်ဆင်ရေးတွေမှာလူမျိုးတုံးတက်ဖြတ်မှုတွေဖြစ်ခဲ့တဲ့ဆိုတဲ့အသုံးအနှုန်းကိုဘင်္ဂလားဒေ့ရှ်နိုင်ငံရှိ UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးခွဲတာဝန်ခံကသာပြောဆိုသုံးနှုန်းခဲ့တာဖြစ်ပြီးတော့ကုလသမဂ္ဂရဲ့အတီးပြုတ်အသုံးအနှုန်းမဟုတ်သလိုတခြားယုံကြည်ကိုးစားရတဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့ကြီးတွေကလည်းဒီကနေ့အထိအဲ့ဒီအသုံးအနှုန်းကိုအတိမပြုသေးပါဘူးလို့ HRW လူခွင့်ရေးစောင့်ကြည့်ရအဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူးဒေးဗစ်မက်တီဆင်က VOA ကိုပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်က BBC နဲ့တွေ့ဆုံမိញံကမှာလူမျိုးတုံးတက်ဖြတ်မှုမရှိဘူးလို့ညှင်းဆိုလိုက်တာနဲ့ပတ်သက်လို့ဒေးဗစ်မက်တီဆင်ကအခုလိုထောက်ပြလိုက်ပါတယ်
။ I think what Dorsey's dismissal of this term demonstrates is that there has yet to be a proper investigation into establishing whether
ဒေါ်စန်းစုကြည်ကဒီအသုံးအနှုန်းပယ်ချလိုက်တဲ့သဘောကဒီဆွဆွဲချက်မှန်စုံစမ်းစစ်ဆေးဖို့လိုနေသေးတယ်ဆိုတာကိုဆိုလိုရလို့ကျွန်တော်ယူဆပါတယ်။လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေကျူးလွန်တာရှိမရှိစုံစမ်းနေစေကာလဖြစ်ပါတယ်။လူမျိုးတုံးတက်ပြမှုဆိုတာကလည်းလူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ပြစ်မှုတွေကြေကြေပြန့်ပြန့်ဖြစ်နေတာနဲ့ဆက်ဆက်နေပါတယ်။ကုလလူခွင့်ရေးသူကိုယ်စားလှယ်ရန်ဟီလီနဲ့တခြားကျွမ်းကျင်သူတွေပြောတာကတော့လုံခြုံရေးတပ်ဖွဲ့တွေရဲ့ပြုမှုတွေကလူမျိုးတုံးတက်ဖြတ်တဲ့အဆင့်အထိဖြစ်ကောင်းဖြစ်နိုင်တယ်ဆိုတာကိုပဲပြောဆိုနေကြတာဖြစ်ပါတယ်
။ဒေါ်ဆန်းစုကြည်အနေနဲ့လူမျိုးတုံးတက်ဖြတ်နေတယ်ဆိုတာကိုမဟုတ်ဘူးလို့ညင်းဆိုနေမယ့်အစားတည်တည်ချာချာထဲထဲဝင်ဝင်စုံစမ်းစစ်ဆေးဖို့လိုအပ်တယ်ဆိုတာကိုရှင်းပြဖို့တင်တယ်လို့ဒေးဗစ်မက်တီဆင်ကဆက်ပြီးပြောပါတယ်။ဒေါ်ဆန်းစုကြည်ကကုလသမဂ္ဂအတွင်းမှူးချုပ်ဟောင်းဒေါက်တာကိုဖီအာနန်ဦးဆောင်တဲ့ကော်မရှင်နဲ့မောင်တော်ရေးစုံစမ်းစစ်ဆေးရေးကော်မရှင်တွေဖွဲ့စည်းထားပေမဲ့လို့လုံလောက်မှုမရှိဘူးလို့ကုလသမဂ္ဂနဲ့နိုင်ငံတကာကဝေဖန်နေကြတာနဲ့ပတ်သက်ပြီးတော့ကိုဖီအာနန်ကော်မရှင်ရဲ့အကြံပြုချက်တွေဟာလိုက်နာဖို့တင့်တော်ပါတယ်တဲ့။ဒါပေမဲ့ဒုသမရဦးမြင့်စေဦးဆောင်တဲ့ကော်မရှင်ရဲ့ဆောင်ရွက်ချက်တွေမှာအားနည်းချက်တွေရှိနေတယ်လို့ဒေးဗစ်မက်တီဆင်ကထောက်ပြလိုက်ပါတယ
်။ I think given that there is this government led investigation committee into the events in Mongol led by Vice President Minswe
ဒုသမရဦးမြင့်စေဦးဆောင်တဲ့မောင်တော်ရေးစုံစမ်းတဲ့ကော်မရှင်အနေနဲ့ရခိုင်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်ကိုသွားတဲ့နေရာမှာလူခွင့်ကျိုးပေါမှုတွေနဲ့ပတ်သက်တဲ့ကြေကြေပြန့်ပြန့်ဆွဆွဲချက်တွေအပေါ်မှာထဲထဲဝင်ဝင်ထိထိရောက်ရောက်မစုံစမ်းနိုင်ခဲ့ကြဘူးလို့ယူဆပါတယ်။တိတိကျကျစုံစမ်းရမယ့်အစားဆွဆွဲချက်တွေပြန်မှုလို့လည်းထုတ်ပြန်ထားတာတွေ့ရပါတယ်။ဒါကြောင့်ဆွဆွဲချက်တွေကိုပြေပြောင်းဆိုးရဖွဲ့ပေးထားတဲ့ကော်မရှင်ကမဆောင်ရွက်နိုင်ခဲ့ပါဘူး။ယုံကြည်ကိုးစားတဲ့ပြည်တွင်းကဖွဲ့စည်းတဲ့လူပုဂ္ဂိုလ်တွေမပါဘဲစုံစမ်းစစ်ဆေးနေသေးတော့မောင်တော်ရေးချက်လည်းရှာဖွေရေးအဖွဲ့ဖွဲ့စည်းဖို့နိုင်ငံတကာကြေကြေပြန့်ပြန့်ထောက်ခံနေကြမှာပါ။
မြမငင်းငယ်ရေးလုပ်ငန်းစဉ်ထင်းသလောက်ခရီးမရောက်တာတိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေမဆဲသေးတာဟာဒေါ်ဆန်းစုကြည်ကတမတော်ကိုမထိမ့်သိမ့်မကင်တွယ်နိုင်တာကြောင့်နဲ့ဩဇာတည်ရောက်မှုမရှိတာကြောင့်ဆိုတဲ့အချက်ပေါ်မှာတော့ဒေးဗစ်မက်တီဆင်ကအခုလိုသုံးသပ်လိုက်ပါတယ
် The constitutionally she has no control over the military and she did mention that but unfortunately instead of saying you know the government because of the constitution has no practical day-to-day control
ဖွဲ့စည်းပုံအခြေခံဥပဒေအရဒေါ်ဆန်းစုကြည်အနေနဲ့စစ်တပ်ကိုထိန်းချုပ်လို့မရပါဘူး။သူကလည်းဝန်ခံထားရပါပဲ။ဖွဲ့စည်းပုံအရအစိုးရကစစ်တပ်ကိုနေစည်လုပ်ငန်းတွေမှာပါဝင်ထိန်းချုပ်လို့မရဘူးလို့ပြောသင့်ပါတယ်။ဒါကြောင့်စစ်တပ်ကမမမကန်လုပ်နေတာတွေကိုထိန်းချုပ်လို့မရဘူးလို့ပြောသင့်ချင်ပါတယ်။ဒါပေမဲ့အခုတော့အစိုးရကအဲ့လိုမလုပ်ဘဲတပ်မတော်ကဘာပဲပြောပြောအဲ့လိုပဲအတီးယူသတင်းထုတ်ပြန်နေသလိုဖြစ်နေတာပါ။ဒီတော့စစ်တပ်ပြောသမျှသဘောတူသလိုပါပဲငင်းချင်းရေးလုပ်ငန်းစဉ်မှာလည်းဒေါ်စုနဲ့စစ်တပ်အကြားသဘောကွဲလဲတယ်လို့နှစ်ဖက်စလုံးကပြောခဲ့ပေမယ့်တကယ်တော့တက်ချုံမင်းအောင်လှိုင်ရဲ့သဘောထားနဲ့ဒေါ်အောင်ဆန်းစုကြည်ရဲ့သဘောထားကတိတ်မကွဲလဲဘူးလို့တိုင်းရင်းသားတွေကရောလူထုကပါယူဆနေကြတယ်လို့ကျွန်တော်သုံးသပ်မိပါတယ
် BBC ရုပ်မြင်သံကြားသတင်းဌာနနဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံမင်းရန်ကမှာရခိုင်ပြည်နယ်မြောက်ပိုင်းအရေးနဲ့ငင်းချင်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ပြီးဒေါ်အောင်ဆန်းစုကြည်ရဲ့သဘောထားတွေအပေါ် Human Rights Watch လူခွင့်ရေးစောင့်ကြည့်တဲ့အဖွဲ့ရဲ့အာရှရေးရာညွှန်ကြားရေးမှူးဒေးဗစ်မက်တီဆင်ကိုကျွန်မဆက်သွယ်မေးမြန်းတင်ဆက်ခဲ့တာပါရှင်